American တမရဂျိုးဘိုင်ဒန်ဟာတမရတာဝန်သက်တမ်းတဝက်ဖြစ်တဲ့အရေးကြီးလာတဲ့နည်းနည်းပြမြောက်ချိန်မှာဒုတိယအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ American ပြည်သူအတော်များများကတော့တမရဘိုင်ဒန်အနေနဲ့လက်ရှိအချိန်ထိအောင်မြင်စွာလုပ်ကိုင်နေတာအနိုင်ငယ်ပဲရှိတယ်လို့ယုံကြည်နေကြပါတယ်။တမရဘိုင်ဒန်ကလည်းသူ့ရဲ့အောင်မြင်မှုတွေကိုနိုင်ငံတော်အခြေပြမိန့်ခွန်းမှာကာကွယ်ပြောဆိုဖို့ပြင်ဆင်ထားပါတယ်။ Washington Post နဲ့ ABC သတင်းဌာနကကောက်ယူထားတဲ့လူမှုသဘောထားစစ်တမ်းတွေမှာတော့ရာထူးသက်တမ်းနည်းနည်းအတွင်းတမရဘိုင်ဒန်တိတ်ပြီးတော့အောင်မြင်အောင်မဆောင်ရွက်နိုင်ဘူးလို့ဖြေဆိုသူက62ရာခိုင်နှုန်းရှိပါတယ်။တစ်ချိန်တည်းမှာပဲတမရဘိုင်ဒန်ကတော့သူ့လက်ထက်မှာအလုပ်ကိုင်းသည့်ထောင်ပေါင်းများစွာဖန်နေနိုင်ခဲ့တာဥဒုယာတိဖောက်ပြန်မှုတာစီရေဥပဒေတွေပြဋ္ဌာန်းနိုင်ခဲ့တာနဲ့နိုင်ငံတွင်ပြည်စည်းရွယွန်းလာနေတဲ့လန်တရာပြုပြင်ရေးဘဏ္ဍာငွေတွေချပေးနိုင်ခဲ့တာတွေအပြင်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုသူ့ရဲ့ဥဆောင်မှုနဲ့အနောက်နိုင်ငံတွေစီလုံးညှဉ်းညွတ်စွာတံပြန်တိုက်ခိုက်နေတာကိုမကြာခဏထည့်သွင်းပြောဆိုလို့ရှိပါတယ်။2024ခုနှစ်သမရအရွေးကောက်ပွဲမှာပြန်လည်အရွေးခံမဲ့အသက်80အရွယ်သမရဘိုင်ဒန်အတွက်မဲဆွယ်စီယုံရေးလုပ်ဖို့ဤကာလချိန်မှာပဲလွှတ်တော်နေရရှိမှပြောကြားမဲ့နိုင်ငံတော်အခြေပြမိန့်ခွန်းဟာလူမှုကိုတိမ်သွင်းနိုင်မဲ့အခွင့်အရေးလည်းဖြစ်ပါတယ်။